လူမှုကွန်ရက်စာမျက်နှာမှာတက်မတော်နဲ့ကာကွယ်ရေးဦးစီးချုပ်ကိုဂုဏ်သိက္ခာကျဆင်းအောင်လှုပ်ဆောင်လဲဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်က66ခါကြီးနဲ့အမှုဖွင့်ခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကိုအကြီးညိုပြည့်စုံမှုပုံမှန်905ခါကြီးနဲ့ဒီကနေ့တရားရုံးမှာထပ်မံတရားစွဲလိုက်ပါတယ်။ဒီလိုတရားစွဲဆိုတာတွေဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ထားတဲ့သဘောထားမပြောင်းလဲဘူးဆိုတာကိုပြနေတာပဲလို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်သတင်းပေးပို့ထားပါရရှင်
။တက်မတော်နဲ့ကာဝေးဦးစီးချုပ်ကိုဂုဏ်သိက္ခာကျဆင်းအောင်လှုပ်ဆောင်နေဆိုပြီးရန်ကုန်တိုင်းစစ်တပ်နဲ့ချုပ်ကဒုတိယဗိုလ်မှူးကြီးရင်းတို့ကပြည်လူလှုပ်ပြီးမလ29ရက်နေ့ကကင်းစိန်မြို့မှာရဲစခန်းမှာအမှုပွင့်ထားခဲ့ပါတယ်။ဧပြီ2ရက်နေ့မှာမင်းတင်ကိုကိုကြီးဟာရဲစခန်းမှာတွားရောက်ဆီဆီခံပြီးရဲစခန်းကအာမခံနဲ့ပြန်လည်လှုပ်ပေးခဲ့ပါတယ်။ဒီနေ့မှာတော့ရန်ကုန်တိုင်းစစ်တပ်နဲ့ချုပ်ကပဲပုံမှန်95ကာကြီးနဲ့တရားရုံးဦးတိုက်လျှောက်ထားတယ်ဆိုတာကိုရဲစခန်းဘက်ကအကြောင်းကြားလာပါတယ်။ဒါနဲ့ပတ်သက်လို့ဒါရိုက်တာမင်းတင်ကိုကိုကြီးက VOA ကိုအခုလိုပဲပြောပါတယ
်။ကျွန်တော်66ကာကြီးနဲ့ရဲစခန်းမှာအော်အမှုဖွင့်ဖို့တိုင်ကြားထားရပေါ့နော်အဲ့ဒီကကျွန်တော်ကအတင်းကြီးပြန်နေလို့ကျွန်တော်ကိုယ်တိုင်ရဲစခန်းကိုစွာပြီးတော့မေးလိုက်တော့ရဲစခန်းကကျွန်တော်အီကျူရပေါ့လေအဲ့ဒါနဲ့ကျွန်တော်မင်းကြီးကရဲစခန်းမှာစွာပြီးသိခံတာပေါ့66ကာကြီးအဲ့ဘာလဲဆိုတော့တန့်တော်ကိုကျွန်တော်ကတန့်တော်ရဲ့ဂုံပိခါချဆင်းအောင်ဒီဇူဖွင့်ရဲ့ပေါ့လေအဲ့ရောအတုံးပြပြီးတော့အပြည့်မှုဆိုင်တဲ့ရေးသားရပေါ့လေအဲ့ဒီဆက်ဆွဲချက်နဲ့အမှုပုံမှန်သူချိုးစားတာပါအဲ့ဒါမင်းကကျွန်တော်ရေးစကောင်းသွားတယ်စစ်သေးခံတော့မဟုတ်နော်အာကျွန်တော်ဟိုအမှားခံပေးတယ်ပြီးတော့ဒီခုလေးနေမယ်ပေါ့နော်ရေးစကန်းကကျွန်တော်ပြုဖုံးဆက်တယ်ဒါလည်းဆိုတော့တမတော်ကတရားရုံးမှာလည်း905ကာကြီးနဲ့ကျွန်တော်အမှုဖွင့်ဖို့ဦးတောက်လျှောက်ထားတယ်တဲ့အဲ့ရေကားကျင်းလေးဒီနေ့မှပြည်တာအဲ့ကျွန်တော်ဒီဖုံးဆက်ပြီးတော့အဲ့ဒီကိစ္စအတွက်ကျွန်တော်905ကာကြီးဆိုတော့ဟိုဖောင်းဝမ်းလိုလာတော့ပေါ့ဟောအဲ့ဒီအရယ်သူတို့ကျွန်တော်ဖုံးဆက်တယ်အဲ့ဒီအရယ်သူတို့ဆက်လက်ဝင်ရောက်ဖို့ရှိတယ်အဲ့ဒါကျွန်တော်အခုလေးနေနေပြည်ရတာ
လူမှုကွန်ရက်ဒီပေါ်မှာစေတားချက်တွေနဲ့ပတ်သက်ပြီးတက်မတော်အနေနဲ့66ကာကြီးနဲ့တရားစွဲဆိုတဲ့အမှုပေါင်း9မှုတက်မတော်ကိုစားဂျားလူကဆွဲဆိုတဲ့အမှုပေါင်း9မှုရှိရလို့လွတ်လပ်စွာထုတ်ပေါ်ပြောဆိုပြီးအဖွဲ့တွေရဲ့စင်းစရားတွေမှာဖော်ပြထားပါတယ်ဒီလိုတရားဆွဲဆိုတာတွေဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူ့권ရေးပေါ်ထားရှိတဲ့သဘောထားကမပြောင်းလဲဘူးလို့သုံးသပ်တာကလွတ်လပ်စွာထုတ်ပေါ်ပြောဆိုလှုံ့ဆော်မှုအတန်အဖွဲ့ကကိုဆောင်ခါပါ
တက်မတော်ကဆက်ဆက်ပါကြီးတယ်မဟုတ်ပါနဲ့ကနဒါအခုဒီကုလင်းနေမှုဆိုပြီးအမှုမှာတွင်နောက်ဆက်နောက်ငါကာကြီးလိုပါပြီးပါတက်ပြီးတော့ဆွေးနွေးတော့ငါကာကြီးဆိုတာကတော့တက်မတော်ကိုအတိအကျအောင်ပြောဆိုတာတက်မတော်ရဲ့အရာရှိသူကိုဝေဝေးကနေဒါနဲ့ပတ်သက်ပြီးတော့တရားစီစဉ်လို့ရတဲ့အခုပေါ့နော်ဆိုတော့ဒီဟာလေးကိုကြည့်ချင်ရတဲ့ဒီတက်မတော်ဟာဒီလိုဒီဝေဝေးနေတဲ့အားဒီပေါ်မှာယနေ့ချိန်ရှိတိုင်းလုံးဝဒီအဲဆက်ဆက်ကြည့်မခံဖြစ်နေတဲ့လူတွေနဲ့ပြုတ်တော့ကျွန်တော်ကြည့်ရင်ကအဲ့ဒါတင်မဟုတ်ဘူးလေတက်မတော်အနေနဲ့လူတွေတစ်ခုတည်းရဲ့လုံးပေါ်မှာအခုကဒီလိုနဲ့ပတ်သက်ပြီးအတိုက်ခံကြိုးလိရှိတဲ့လူတွေပေါ်မှာအချိန်ကြီးကြီးထောင်ကြီးရဲ့အပုံစံမျိုးတော့ကျွန်တော်ရှိနေတယ်လို့ကျွန်တော်ယူဆရတယ်။ဒါလို့ဆိုတော့ဒါဟိုပုဂ္ဂိုလ်တော့ရေးတယ်ရေးတာမှုကအစားဆိုတော့ချင်းတရားောက်သေးတာကိုကျွန်တော်သိရတယ်။ဟိုတော့လောကရဲ့ဒီနန်းလေးရကျတော်တပါးကိုပုံတက်တော်ရဲ့တရားစေတာကိုသိရတယ်။ဘာလို့ဆိုတော့နောက်ပိုင်းမှာဒီတက်တော်နဲ့ပတ်သက်ပြီးဒီပြောဆိုမှုတွေပေါ်မှာတရားစွဲရပူပူပူကြီးစိတ်လာတယ်လို့ကျွန်တော်တို့မြင်နေရတော့တော့အခုဒီဒီလိုမျိုးလုပ်နေခြင်းအဖြစ်ဘာလို့ဒီကျွန်တော်တို့ထင်တယ်ဒီတက်မတော်ရဲ့ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ကိုကျွန်တော်ဒီလိုလက်ဆုပ်ကိုပတ်စုပြန်ပေါ်မှာထားတဲ့သဘောထားဟာဒီနေ့ချိန်ဒီတိုင်းလုံးဝမပြောင်းလဲသေးဘူးလို့ကျွန်တော်တို့ကမြင်နေတယ
်။တနင်္ဂနွေလုံးမှာ66ကာကြီးနဲ့တရားစွဲဆိုခံထားသူ2019ခုနှစ်ဧပြီ3ရက်နေ့ထိ185မှုရှိပါတယ်အရင်ဆိုအဟောင်းလက်ထက်မှာဆွဲဆိုရအမှုစက်တမှုရှိလက်ရှိဆိုအလက်ထက်မှာတော့184မှုရှိလာတဲ့အတွက်အရက်သားဆိုအလက်ထက်မှာစက်တွေဥပဒေပုံမှန်နဲ့တရားဆွဲဆိုတာများပြားလာတာကိုတွေ့ရပါတယ်။တရင်းမီရသမားကြီးပုံမှန်လဲ66ကာကြီးနဲ့တရားဆွဲဆိုမှု23မှုရှိပြီးတရားရင်ဆိုင်နေရတဲ့တရင်းသမား32ဦးထိရှိပါတယ်ခင်ဗျာ။